ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်မှုအပေါ်ပြည်သူတွေကြားစိတ်ပြက်လာနေပါပြီ။ဒီချက်ကိုထင်ရှားစေတာက Rap Against Dictatorship ဆိုတဲ့အာဏာရှင်စန့်ကျင်တဲ့ Rap အဖွဲ့ရဲ့ online တချင်းတမောအုပ်ချင်းအကြီးအကျယ်လူကြိုက်များသွားတဲ့အခြေအနေပါ။အဲ့ဒီထက်မှလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပဖို့တောင်းဆိုထားပါတယ်။ကိုကျော်အောင်ကဆက်ပြောပြပါမယ်
။ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့အုပ်ချုပ်လာတာ၄နှစ်ရှိလာပါပြီ။နိုင်ငံရေးအရစုဝေးမှုတွေကိုပိတ်ပင်ထားတဲ့အပြင်စစ်စိုးရနဲ့သဘောထားကွဲလွဲသူဝေဖန်စန့်ကျင်သူမှန်သမျှကိုလည်းအပြင်းထန်အပြစ်ပေးရေးယူနေတာပါ။ပြည်ကျတဲ့အော်တိုဘာလ22ရက်နေ့ကအင်တာနက်အွန်လိုင်းကနေတင်ပြချီခဲ့တဲ့ Protect Kumi ဆိုတဲ့ rap တချင်းဗီဒီယိုဟာ YouTube ကနေနားဆင်ကြည့်ရှုမှုပေါင်းတပတ်အတွင်းမှာ23တန်းကျော်သွားခဲ့ပြီးတော့မျှော်လင့်ထားတာထက်အဆမတန်အားပေးကြတယ်လို့ဒီဗီဒီယိုကိုရိုက်ကူးတဲ့ Director Thirawat Rajantham က VOA ကိုပြောပါတယ်ဒီတချင်းဗီဒီယိုကိုဖန်တီးကြတဲ့အမှုပညာရှင်တွေကရဲကလာပြီးတော့ဖမ်းမကိုကြောက်ပြီးရှောင်ပုံးနေမှာမဟုတ်ဘူးလို့လည်းပြောပါတယ်ဒီတချင်းကိုတီဆိုဖန်တီးကြတာကတော့Rap against dictatorship ဆိုတဲ့အဖွဲ့ပါပဲ ဒီတိုင်းမှာကောင်းဆောင်တွေကခွန်ကောက်တွေကိုအလကားရထားတဲ့အချိန်ဝါမျိုးနေကြတယ်ဖြစ်တော်ဆိုတာကစစ်သားတွေရဲ့ကစားကွင်းစေကံဥပဒေရေးဆွဲထားတာကိုလည်းစစ်ဖက်တွေနဲ့ဖျက်ပစ်တယ်အမှန်တရားနဲ့တနက်ကြီးစံတစ်ခုခုကိုရွေးမှဖြစ်မယ်ဝလက်တယ်လို့ပြောနေပေမဲ့လည်းရွေးချယ်ခွင့်ကမရှိဘူးဒီနိုင်ငံမှာအစိုးရကိုထိလို့မရဘူးရဲတွေကလည်းဥပဒေကိုတုံးပြီးတော့ပြည်သူတွေကိုချင်းချောက်နေကြတယ်။ငင်းငင်းနေနေမမေ့ရင်ထောင်ထဲကိုသွား။တနက်နဲ့အုပ်ချုပ်နေတဲ့နိုင်ငံ၄နှစ်ရှိပြီးအခုထိရွေးကောက်ပွဲလည်းမရှိသေးဘူး။လူကောင်းတွေဘရော့မှနေရာမရတဲ့နိုင်ငံကိုကျင့်တရားကောင်းမှုဆုံးမကြပေမဲ့လည်းပြစ်မှုတွေကအီဖော်မျော်စင်တက်တောင်မြင့်နေသေးတယ်။ဖတ်ချက်ကမိဆိုတဲ့တချင်းကောင်းရင်ကမြန်မာလိုငါနိုင်ငံဖြစ်ရပုံများလို့ဆိုရပါလိမ့်မယ်။ဒီတချင်းထွက်လာဂါဇာက Rap Against Dictatorship အုပ်စုကိုဖမ်းဆီးဖို့ရဲတပ်ဖွဲ့ကချင်းချောက်ခဲ့ပါသေးတယ်။ဒါပေမဲ့လည်းဒီတချင်းကထွက်ပြီးမကြခင်မှာပဲအကြီးအကျယ်ပေါက်သွားတာကြောင့်ရဲဖမ်းမဲ့ကိစ္စနောက်ဆုတ်သွားပါတယ်။ဒီ Rap အဖွဲ့ကိုအသေးဖြတ်မှုနဲ့တရားစွဲဆိုဖို့နိုင်ငံတော်တူရဲချုပ်စရီဗရာရန်စီဘရမန်ကအမှုဖွင့်ထားတယ်လို့ဒေသခံသတင်းမီဒီယာတွေမှာဖော်ပြပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးဖို့ထိုင်းရတဲ့ဘက်ကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းအကြောင်းမပြန်ပါဘူး။ဝန်ကြီးချုပ်ပါရာယွတ်ချန်အိုချာကတော့ဒီသတင်းကိုသဘောကျထောက်ခံကြောင်းပြသသူမှန်သမျှနိုင်ငံအတွင်းအနာဂတ်မှာဖြစ်လာမယ့်ကိစ္စတွေအတွက်တာဝန်ယူရမယ်လို့အင်္ဂါနေ့ကပြောတဲ့အကြောင်းဘန်ကောက်ပို့သတင်းမှာဖော်ပြပါတယ်။သူ့ကိုတိုက်ခိုက်တာဆိုရင်သူ့အနေနဲ့ဂရုမစိုက်ဘူး။ဒါပေမဲ့တိုင်းပြည်ကိုဆန့်ကျင်နေဆိုရင်တော့ဒါကမသင့်တော်တဲ့လုပ်ရဖြစ်တယ်လို့လည်းဝန်ကြီးချုပ်ပါရာယွတ်ကပြောပါတယ်။ချူလာလောင်ကွန်းတက္ကသိုလ်ကနိုင်ငံတကာရေးရာပမောက္ခတူဖြစ်တဲ့တီတီနမ်ပွန်ဆာဒီရက်ကတော့ဒီ rap အဖွဲ့ရဲ့ဖန်တီးမှုကထိုင်းပြည်သူတွေရဲ့မွန်းကြမှုကိုထင်ရှားစေတယ်လို့ဆိုပါတယ
် It strikes a chord because they feel that they themselves are fed up and frustrated
တကယ်တရားတဲ့ဖန်တီးမှုကသူတို့ကိုယ်တိုင်လည်းစိတ်ပြက်နေကြတယ်ဖတ်ပေါက်မှုရှိတယ်လို့ခံစားနေကြတယ်ကိုယ်စံနာကိုလည်းထုတ်ဖော်ခွင့်မရဘူးဖြစ်နေတယ်ဒါကသူတို့ရဲ့ခံစားချက်တွေပေါက်ကွဲထွက်လာတာပါရှေ့မှာဆက်ဖြစ်လာမှာတွေကိုကျွန်တော်တို့မြင်ရလေဦးမယ်လို့ထင်ပါတယ
် Protect Kumi ဆိုတဲ့ rap တချင်းကိုအားပေးထောက်ခံကြတဲ့သူတွေထဲမှာထိုင်းဝန်ကြီးချုပ်ဟောင်းအဘိစိတ်ဝက်ချာကြီးဝါနဲ့The Progressive New Future Forward Party ရဲ့ခေါင်းဆောင်တနန်ထွန်ဂျန်ရွန်ဂရူရိုလည်းပါဝင်ကြပြီး Rap Against Dictatorship အဖွဲ့ရဲ့ကိုယ်စားနာထုတ်ဖော်ပိုင်ခွင့်ကိုသူတို့ကထောက်ခံကြပါတယ်။ပမခတီတီနန်ကတော့ဒီ Rap အဖွဲ့ကိုအားပေးထောက်ခံမှုကကြီးမားလာနေလို့ဒီအဖွဲ့ကိုညင်သွားအောင်လုပ်ဖို့တော့လွယ်မယ်မထင်ဘူးလို့ဆိုပါတယ
်။ The Ministry Government will be in a dilemma now.
ဆီဆူရောဒီကိစ္စမှာအကျဲ့ရိုက်နေပါလိမ့်မယ်။ဒီ rap အဖွဲ့ကိုသူတို့ကနှိမ့်ကွချင်နေဆိုတာကတော့တန်တရားဖြစ်စရာမရှိပါဘူး။တစ်ဖက်မှာကဒီအဖွဲ့ကိုသူတို့နှိမ့်ကွလိုက်ရင်ရွေးကောက်ပွဲမှာသူတို့အနိုင်ရဖို့အခွင့်အလမ်းနေတော့ပါလိမ့်မယ်။ဒီအဖွဲ့ကတိတ်ကိုလူကြိုက်များတဲ့အဖွဲ့ဖြစ်နေပါပြီ။တကယ်လို့သူတို့ကိုမနှိမ့်ကွပဲဒီအတိုင်းဆက်ပြီးလွတ်ထားမယ်ဆိုပြန်ရင်လေဆီဆူရောကိုစန့်ကျင်တဲ့တခြားအဖွဲ့တွေရဲ့လှုပ်ရှားမှုတွေကိုဖိတ်ခေါ်လိုက်လို့လည်းဖြစ်သွားပါလိမ့်မယ်။ဒီကိစ္စကိုဆီဆူရောအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာကပြောရခက်ပါလိမ့်
။ထိုင်းနိုင်ငံမှာ2014ခုနှစ်စစ်အာဏာသိမ်းပြီးကလေးကရွေးကောက်ပွဲတွေလုပ်ပေးမယ်ဆိုပြီးတော့ချိန်ဆွဲထားတာအခုချိန်ထိပါပဲအခုလည်းလာမယ့်နှစ်ဆမိုင်းမှာရွေးကောက်ပွဲတွေကျင်းပမယ်လို့ဝန်ကြီးချုပ်ပါရာယွတ်ကထပ်ပြီးတော့ပြောထားပါတယ်လောလောဆယ်မှာတော့ဆီအာနာသိမ်းအုပ်ချုပ်မှုကိုမကျေနပ်တဲ့အတန်တွေကအင်တာနက်အွန်လိုင်းကနေတဆင့်ထင်းထင်းရှားရှားမြင်နေကြနေရပါပြီကာ